ကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုလူသူနေထိုင်တဲ့အရက်တွေနဲ့ဝေးတဲ့နေရာတွေမှာပဲပြုလုပ်ကြဖို့လိုတယ်လို့စစ်ပွဲဒုဒေသဒုက္ခသည်အရေးလှုပ်ဆောင်နေကြသူတွေကပြောဆိုလိုက်ပါတယ်စစ်ပွဲတွေကြောင့်ထောင်ထဲချတဲ့ဒေသခံတွေဟာစိုးရတဲ့ရာသီဥတုအခြေအနေကြောင့်အိုးအိမ်ဆုံးခွာပြေးနေကြရပြီးဒီကနေ့မှာပဲမိုးကောင်းမြွနေတဲ့မှာရွာသူရွာသားတထောင်ကျော်လောက်ဟာစစ်ဘေးလွတ်ရာနမတိလန်းကွနှစ်ချင်းဖျားကြောင့်မှရောက်ရှိနေကြပါတယ်အပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့ကိုနိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါကချင်ပြည်နယ်မိုးကောင်းမြို့နယ်ကချင်လွတ်လပ်ရေးတပ်မတော် KIA တပ်မှနေလောက်ခံတိုင်းရင်းစစ်တပ်ဒေသမှာမြန်မာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေမှုကြောင့်ကစုတ်ကျေးရွာနဲ့အနီးဝန်းကျင်ရွာသားတထောင်ခန့်ဟာရွာကိုစုခွာပြီးနမတိလမ်းခွနှစ်ချင်းဖျားချောင်းကိုဒီကနေ့မှတိမ်းရှောင်ရောက်ရှိနေပြီဖြစ်ပါတယ်စစ်ပေးရှောင်ကစုတ်ရွာသားတွေရဲ့အခြေအနေကိုတော့ကစုတ်ကျေးရွာအုပ်ချုပ်ရေးမှူးဦးကွန်လကအခုလိုပြောပါတယ
်အခုဒီနမတိလမ်းခွနှစ်ချင်းဖျားချောင်းရောက်နေပြီနမတိလမ်းကွာကအတင်းတော်တွေလင်းလင်းကူညီရဲ့အဖွဲ့တကားနဲ့လာသေးတယ်။အခုရောက်တာစင်တထောင်ဝန်းကျင်လောက်ရောက်နေပြီဒီမှာ။နေရာ300လောက်ကဒီကတော့ကျောင်းတွေအရင်ချောင်းသွားနေမှတော့အခုတော့ဒီမှာတော့ထွက်သွားမယ်လို့အတင်းတော်ရောက်ပါတယ်ခင်ဗျာ။အဆုံးပြည်သူတွေကရွာမှာတယောက်မှမရှိတော့ဘူး။ချေချင်းနဲ့လမ်းချောင်းနေတာအခုကဟောအသွားဦးဒီရှေ့တော့ကြည့်တာဒီပါလေမျက်မှန်တွေတော့တော်ဒုက္ခရောက်နေလေ
။နမတိကိုလာလမ်းခူးလက်မှာတမတော်ကလည်းဟာတာမှုကိုခံနေရတယ်လို့ဥကွန်လကအခုလိုပြောပါတယ်
ဒီကောင်းတွေကအတားနေတာအမသုံးနိုင်လေးနိုင်လောက်ကြာတော့တယ်ဒီကောင်းတွေကတားလာလမ်းမှာအဲရွာသားတွေကမနဲ့ကြာမစားတဲ့နဲ့အောက်လူမင်းကြီးရဲ့ငတ်ပါနေရတူရဲ့ဒီတော့တော်ဒုက္ခရောက်တယ်က
စစ်ဖေးရှောင်ကစုတ်ရသားတွေကိုနမတိလန်းခွနှိချင်းဖျားเจ้าမှာနေရာချထားတယ်လို့ခရိယာတင်းတော်ကတာဝန်ရှိသူတွေမြို့နယ်အာဏာပိုင်တွေကလည်းလာရောက်ကြည့်ရှုအားပေးစကားပြောကြားခဲ့တယ်လို့လည်းသူကဆိုပါတယ်ဧပြီလ20ရက်နေ့မှာမြန်မာသမ္မတကနေ KIA တိုင်ရင်စစ်တပ်ကိုလေရင်နဲ့လက်နက်ကြီးတွေပစ်ခတ်မှုရှိနေတာကြောင့်တိုင်ရင်စစ်တပ်နဲ့နှမိုင်ကကွာမှာရှိနေတဲ့ကစုတ်ရွာသားတွေရွာကနေတိမ်းရှောင်လာနေခဲ့တာပါလက်ရှိဒေသတွင်ပစ်ခတ်တိုက်ခိုက်မှုအခြေအနေကိုတော့ကစုတ်ကျေးရွာအုပ်ချုပ်ရေးမှူးဦးကွန်လကအခုလိုဆက်ပြောပါတယ
်သမ္မတဘက်ကတော့သူကရင်းစစ်တပ်ကြီးမှရောက်နေတယ်ဆိုတော့တော့နေရောညရောဟိုအမိုင်းကြီးဘုံတွေကနေပြစ်မမမနေ့လေင်ပြနဲ့လာတိုက်တော့လေင်ပြနဲ့ရင်းနဲ့အဲရမယ်ပိုင်းအဖြစ်တိုက်ကြတာပေါ့ဒီလိုသူကြီးရနဲ့အဲနမိုင်လောက်ပဲဝဲတယ်ဆိုတော့အားသာအားလာပေါ့ဆယ်အခုကတိုက်ပွဲကြီးဖြစ်နေတယ်ဆိုတော့ရွာကိုထိမှာပါဆရာကြီးဒါကြောင့်မို့ဒီတရားမနေရတော့ဘူ
းမနေ့ကညနေပိုင်းထိတမတော်ကနေစစ်လီရင်နဲ့၃ချိန်ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဥက္ကွန်လကဆိုပါတယ်2019ခုနှစ်ဩဂုတ်လ3ရက်ကလည်းမြန်မာတမတော်နဲ့ဒေတာတွင်းခြေပြုတ်နေတဲ့ KIO ကချင်လွတ်လပ်ရေးတမတော်တို့ကြားတိုက်ပွဲကြောင့်ကစုတ်ရွာသားတွေဟာထိခိုက်ဒိဆုံးမှုရှိခဲ့တယ်လို့ရွာသားသဆောင်ခန့်ဟာလည်းနမ်ရီမြို့ထဲကိုစစ်ဘေးသိမ်းရှောင်နေခဲ့ရပါတယ်အခုလိုလက်နက်ကင်ဖွဲ့တွေအနေနဲ့ဒေသခံပြည်သူတွေနေထိုင်တဲ့ရပ်ရွာတွေမှာထိုးစစ်ဆင်တာဟာမသင့်တော်တဲ့လှုပ်ဆောင်မှုတစ်ခုလို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစောချက်ကပြောပါတယ
်ထိုးစစ်ဆင်တာပြတဲ့ကြောင့်ရှိပြီဆိုရအမြဲတမ်းပြည်သူတွေကပြိမိတာခြေပြဖြစ်နေတယ်ဒီမတမ်းမှဒုက္ခရောက်တယ်ခုပြည်ပြည်လက်နက်ကြီးကဘုံရွာတဲ့ဂျားလင်းကပြည်သူလူထုတွေကအမြဲဒုက္ခအလီလီကြောက်ရောက်တဲ့အနေအထားမှာအမြဲတမ်းတုံနေရတယ်အဲ့ဒါကြောင့်ဒီဘက်ကထိုးစစ်ဆင်တာပြတဲ့ကြောင့်ပြည်သူလူထုနဲ့ဝေးတဲ့နေရာမှာပဲသူချစ်ချင်းဂျင်းတက်ခကျင်းကိုလုပ်နေတော့သူကောင်းပါလိမ့်မယ်အဲဒီဒီတို့သူနဲ့မိမိကကရှိတဲ့နေရာဘက်ကိုဗျာမြတာအလက်နဲ့ကြည့်ကြတာတို့အဲ့ဒီကြတော့ဒါမလို့ပြစ်လုထားချက်မပြစ်တော်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ကျွန်တော်တို့မြင်တယ
်။တရက်ပိုင်းမှာ KIO ခြေပြုတ်ရသေးတာတွင်တမရိုဘက်ကနေသုစစ်စင်လာမှုတွေရခင်ကထက်ကျယ်ပြလာတဲ့အခြေအနေကြောင့်တိုက်ပွဲပြင်းထန်လာမဲ့အခြေအနေမှာရှိနေတယ်လို့ KIO ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကပြောပါတယ်
။ဒီပြမှာတက်ပေါ်ကြီးမနေ့ကတက်မတော်ပဲကနေလည်းကြီးနေတိလဲနောက်ပြီးတော့ညနေပိုင်းမှလည်းညနေပြန်ပြစ်တယ်လို့ကြားတယ်။နောက်ရင်းကျင်နဲ့လည်းရှင်းကျင်နဲ့လည်းပြန်ပြစ်လာတယ်လို့တော့ကြားတယ်။တော်တော်ဖြစ်နေသုံးချင်တယ်ဒါပေမဲ့ easy ကတိနေမရသေးဘူး။အကန့်ပဲဖက်ရင်ချောင်းနေတဲ့ဘက်မှာလည်းတိတိကျင်ခိုင်းပြီးအဲပေါ်ကြီးရောရှိတယ်လို့ကြားတယ်။နောက်အမခန့်ညဘက်မှာလည်းမနေ့ကတက်ပေါ်ကြီးကြီးတယ်လို့ကြားတယ်။ဆုံးပြီးတော့လိုက်ကဌာနချုပ်အမှန်ပါလဲပဲလက်နက်ကြီးနဲ့ပြစ်တာရှိတယ်မင်းကဟိုတမခါသုံးနေနေဒီမကြံရံဖြစ်ပါလဲလက်နက်ကြီးနဲ့အမှန်ပြစ်ကြတယ်တမတော်ဟာစကြောင်းကြီးအရပူပူမပြက်လာတယ်ဆိုတော့ဒီခင်ပြင်းနေဘက်မှာတိုက်ဘောကပူမစိတ်လာမယ်ပူမပြစ်ထလာမယ်လို့ကျွန်တော်တို့အဲ့လိုပဲသုံးကပ်ပါတယ်
ပြီးခဲ့တဲ့ဧပြီလ5ရက်နေ့ကကချင်ပြည်နယ်သနိုင်းမြို့နယ်တွင်ရွှေမော်ပရင်မော်ဒေသတွင်မှကချင်လွတ်လပ်ရေးတပ်မတော် KIA ကနေပျောက်ကြားစစ်ဆင်ရေးနဲ့မိုင်းစစ်ဆင်ရေးပြုလုပ်မယ်လို့ထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားလာနေခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်သနိုင်းမြို့နယ်ဘက်မှာတပ်မတော်နဲ့ KIA တို့ရဲ့တိုက်ပွဲတွင်အောင်လွတ်ရွာနဲ့ပတ်ဝန်းကျင်ကျေးရွာသား2000ခန့်ဟာစစ်ဘေးလွတ်ရာသုံးဆောင်ဆဲထွက်ပြေးသိမ်းရှောင်နေရပါတယ်။ ဆစ်ဘေးရှောင်းနေနေနဲ့ဒေတာသွင်းတိုက်ပွဲဖြစ်ပွားနေစေချင်နေကြောင်းနေရရင်းကိုပြန်ဖို့အချိန်မပေးသေးပါဘူးလက်ရှိကချင်ပြည်နယ်အတွင်းမှာမြန်မာသမ္မတနဲ့ကချင်လွတ်လပ်ရေးသမ္မတကိုအိုင်ဦးတို့ကြားစစ်ရေးသိမ်းမှနေစေဖြစ်သလိုတိုက်ပွဲတွေကြောင့်ဆစ်ဘေးတိမ်းရှောင်းနေရတဲ့ဒုက္ခသည်အရေးအတွက်တသိန်းကျော်ရှိနေမယ်လို့ကချင်ဒုက္ခသည်ကော်မတီတွေကပြောပါတယ်ခင်ဗျာ